မီလောင်ကျွမ်းခဲ့တဲ့နမ်ဆန်မျိုးကိုပေါ့နော်နိုင်ငံတော်သမ္မတဦးဆောင်ပြီးတော့ဝင်ကြီးတို့ဒီနေ့သွားရောက်ခဲ့တယ်လို့သိရပါပါတယ်ရှင်မြို့ရဲ့အခြေအနေပေါ့နော်ဒုက္ခသည်တွေရဲ့အခြေအနေဘယ်လိုများတွေ့ရပါလဲရှင
်မြို့မှာပြောရက်ွက်6ခုရှိတယ်ရက်ွက်6ခုမှာ3ခုကမြို့ပြင်မှာရှိပြီးတော့မြို့လယ်မှာရက်ွက်3ခုရှိတဲ့နဲ့ရက်ွက်2ခုကအဓိကမီလောင်ကျွမ်းခံရပါတယ်လက်ရှိကျွန်တော်တို့နောက်ဆုံးကောက်ထားတဲ့စည်ရင်းကတော့အိမ်280အိမ်တော်စု300လူဦးရေ1500ကျော်တော့ဟိုမီးပေးဒုက္ခခံရပါတယ်ခင်ဗျ
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်နဲ့ပေါ့နော်ဒီ ARD တိုင်းဒေသကြီးလက်ပွတာမြို့နယ်တွေမှာပေါ့ဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့အစိုးရဖွဲ့ရပေါ့နော်အရေးပေါ်ကယ်ဆယ်ရေးတွေဆောင်ရွက်သွားဖို့ရှိတယ်ဆိုပြီးတော့လည်းကျမတို့သိရပါတယ်ရှင်ဘလို့အကူအညီတွေများဝင်ကြီးတို့ဆောင်ရွက်ပေးသွားဖို့များရှိမလဲရှင
်အခုနမ်ဆန်မှာတော့ကျွန်တော်တို့ပထမဆုံးကျွန်တော်တို့လာရှုမှာရှိတဲ့ဒီလူမှုဝန်ထမ်းဝန်ကြီးဌာနနေတော့မှာအိမ်တော်စု450စာအတွက်လိုအပ်တဲ့ပစ္စည်းတွေအလုပ်ဒီနေ့မနေ့စောကြီးမှပို့တာကိုကျွန်တော်တို့ရောက်သွားပါပြီ။အဲတော်လာကြီးကတော့တော့မန်လေးကနေကျွန်တော်တို့စံအိတ်တစ်ထောင်ကျွန်တော်တို့ပို့နေတယ်။လက်ရှိတော့ဒီပေးတဲ့ဒုက္ခသည်တွေကိုလိုအပ်တာတွေချက်ချင်းဝယ်စမ်းနိုင်မှုအတွက်အိမ်တော်စုသူ့ကိုငွေ3သိန်းနဲ့နောက်10တန်းကျောင်းသားတွေအတွက်ကျောင်းသားတအုပ်ကိုငွေ3သိန်းကျွန်တော်တို့ထောက်ပံ့ထားတာရှိတယ်။မိပေးဒုက္ခသည်အလုံးကတော့ကျွန်တော်အမိုးကအောက်မှာလုံလုံကျွတ်ကျွတ်ကျတာချထားပြီးပါ
။ခုလက်ရှိအနေအထားအရဘယ်မှာများဒုက္ခသည်စခန်းဖွင့်ပြီးတော့ခိုးလုံနေတဲ့အနေအထားရှိလဲရှင်။
မျိုးရပြတောင်ကျောပေါ်မှာတည်ထားတဲ့တော့ကြောင့်မလို့တီးစားကွေးနေမှာတော့ဓာရီတဲ့ဆောက်ဖို့အခြေအနေမပေးဘူးဒါမှမဟုတ်ကျွန်တော်လက်ရှိပုံကြီးကျောင်းတွေမှာကျွန်တော်တို့နေရာချထားပေးပါတယ်လုံလောက်မှုလည်းရှိပါတယ
်ဒီနေ့ပေါ့နော်နိုင်ငံတော်သမ္မတကသွားရောက်ခဲ့တယ်ဆိုတော့သူ့အနေနဲ့ပေါ့နော်ဘာတွေများညွှန်ကြားခဲ့တာများရှိပါလဲရှင်
ဒါမှမဟုတ်တခုကတော့ဗျာကျွန်တော်တို့နေရာပြန်လဲချထားရင်မလုပ်ခင်မှာလက်ရှိရေဒိုကာလမှာလိုအပ်တဲ့စာဝတ်နေလိုအပ်ချက်တွေနောက်စာမွေးတွေနီးနေတဲ့အတွက်ကြောင့်မလို့ကျောင်းသူကျောင်းသားတွေလိုအပ်တဲ့စာအုပ်စာတမ်းတွေနောက်တစ်ခါကျောင်းကျောင်းသားတွေတာဖို့ချမှုတွေလုပ်ဖို့မှာခဲ့တယ်နောက်တစ်ခါကျွန်တော်တို့ကျောင်းသုံးစာအုပ်တွေစာတမ်းစာအုပ်တွေပြန်ဖြည့်ပေးဖို့ကျွန်တော်တို့လုပ်ခဲ့တယ်ဒီစီအနေနဲ့တော့ကျွန်တော်မျိုးကိုပြန်ပြီးတိစောက်ဖို့နဲ့နောက်မျိုးရဲ့ရေးပေးစနစ်တွေဘာလို့ပြန်ပြီးတော့လုပ်ဖို့လဲမှာခဲ့တာရှိပါတယ
်ဟုတ်ကဲ့ရှင်ဒီမီးပိတ်ဆောင်ပေါ့နော်အသေးပြောက်စင်းတွေရောဘယ်လိုများကြားပါသလဲရှင
်အလူသေးပြောက်မရှိပါဘူးထိခိုက်ဒဏ်ရာလည်းမရှိပါဘူ
းဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဝင်ကြီးတို့စုံစမ်းစစ်ဆေးနေတဲ့အခြေအနေတွေရောဘယ်လိုများရှိပါသလဲရှင
်အခုတော့မီးစက်ကတော့စတင်လောင်ကျွမ်းတဲ့အိမ်ကိုကျွန်တော်တို့စုံစမ်းစစ်ဆေးမှုတွေလုပ်နေတာပေါ့ဘလို့စမီးချင်းမီးချင်းတွေတော့ကြံသေးတယ်အဲ့တော့မန္တလေးအထိမီးတက်ကားကြီးလာပြီးတော့မှကျွန်တော်မီးချင်းမီးချင်းတွေကိုလုပ်နေတယ
်ဟိုကျမတို့ပေါ့နော်အခုထိရထားတဲ့သတင်းတွေအရဆိုလဲဒီနမ်ဆန်မြို့မှာဆိုရင်ဒီအင်ဂျီ300လောက်မီးလောင်ခဲ့တယ်လက်ပွတာမှာဆိုလဲဒီအင်ဂျီ200လောက်နဲ့ပေါ့နော်စီးပွားရေးလုပ်ငန်းတော်တော်များများလဲဒီမီးလောင်နဲ့အထည်ပါသွားတယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်ဒီလိုစီးပွားရေးလုပ်ငန်းတွေလည်းပါသွားတော့ပေါ့နော်ပြန်လဲထူထောင်ရေးအတွက်ရေရှည်ပေါ့ဘလို့အစီအမံတွေဆောင်ရွက်ဖို့လိုတယ်လို့မြန်မာဝန်ကြီးအနေနဲ့မြင်ပါတယ်ရှင
်စပုတ်တာဒီနေ့တော့ဒုတိယသမ္မတဦးမြင့်ထွန်းသွားနေတယ်ကျွန်တော်နန်ဆန်မှာတော့အဓိကကတော့ကျွန်တော်လက်ဖက်ချုပ်လုပ်ငန်းဖြစ်တယ်ဒီကရဲ့အဓိကလုပ်ငန်းဖြစ်တဲ့လက်ဖက်ချုပ်လုပ်ငန်းဆောင်ယူလက်ပါတော့ကျွန်တော်ကပရောဂျက်ကတော့မူလနေထားတဲ့ကြံစောင့်နိုင်အောင်လုပ်နိုင်တယ်နောက်တစ်ခုကတော့နိုင်ငံတော်ရဲ့အထောက်အပံ့နဲ့ကျွန်တော်ဒီစီးပွားရေးလုပ်ငန်းတွေကြားအားပြုနိုင်မှုတို့ကျွန်တော်ဒီချင်းဘာမျိုးတွေထုတ်ပေးဖို့လဲဒါကြီးကဆက်ကြရအောင်ဝင်ကြီး
အခုလောက်ဖြစ်ပေးရတော့ RFA ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါ